လားရှုံမျိုးကိုသိမ့်ပိုက်ထားတဲ့ MNDAA ကိုကန့်အဖွဲ့နဲ့စစ်ကောင်စီကြားမှာတရုတ်စစ်စင်ပေးမှုနဲ့ယူနယ်ပြည်နယ်တွေကကုမင်မျိုးမှာဒီဇင်ဘာလ15ရက်နေ့ကတွေ့ဆုံကြတဲ့အချိန်အခုလိုနောက်တစ်ချိန်ထပ်တွေ့ဖို့အတွက်ရထားဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီဇင်ဘာ15ဆွေးနွေးပွဲကိုတော့တရုတ်ကိုယ်စားလှယ်တချို့လည်းပါဝင်တက်ရောက်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကအမည်မဖော်လိုတဲ့ MNDAA နဲ့နှီးဆက်သူသတင်းရင်းမျက်စိက VOA သိထားရတဲ့လောက်ကတော့စစ်ကောင်စီဘက်ကအမှတ်တစစ်စင်ရေးအထူးအဖွဲ့မှူးဒုတိယဗိုလ်ချုပ်ကြီးကိုကိုဦးကဦးဆောင်ဆွေးနွေးခဲ့ပြီးကိုကန့်အဖွဲ့ဘက်မှာတော့ဖုန်တာရွှင်ရဲ့သားဖြစ်သူနိုင်ငံခြားဆက်ဆံရေးဌာနအကြီးအမှုဖုန်ခွင်းကဥဆောင်ဆွေးနွေးခဲ့တယ်လို့ပြောပါရယ်ဆွေးနွေးမှုအခြေအနေအသေးစိတ်ကိုတော့မသိရသေးပါဘူးဒါပေမဲ့လို့ဒီဆွေးနွေးပွဲမှာ MNDAA တင်ထားတဲ့လာရှုမျိုးကိုအရင်ပုံစံတိုင်းထားရှိဖို့ကိုကန့်တက်တွေပြန်လည်ဆုတ်ခွာနေရချရင်းနဲ့နေဆက်ကုံသွဲရေးပြန်ဖွင့်လှစ်နိုင်ရေးစီးပွားရေးပြန်လည်ထူထောင်ဖို့စရာတွေကိုဆွေးနွေးဖို့အတွက်တရုတ်ကိုယ်စားလှယ်တွေကစီစဉ်ထားခဲ့တာရှိပေမဲ့လက်တွေ့မှာတိကျတဲ့ရလက်ထွက်ပေါ်မလာခဲ့ပါဘူးဒီဆွေးနွေးနဲ့ပတ်သက်ပြီးသိရအောင်လို့စစ်ကောင်စီကိုအချိန်ချင်း VOA ကဆက်သွယ်ခဲ့ပေမဲ့လို့လည်းဆက်သွယ်လို့မရသေးပါဘူး။နောက်တစ်ခါဆွေးနွေးပွဲမှာပထမတစ်ချိန်ကလိုပဲတရုတ်စီစဉ်ပေးထားတဲ့ခေါင်းစဉ်အတိုင်းဆက်ပြီးတော့ဆွေးနွေးမလား။ခေါင်းစဉ်အသစ်နဲ့ဆွေးနွေးသွားမလားဆိုတာကိုလည်းမသိရသေးပါဘူး။ဒီဇင်ဘာ15ကုမင်ဆွေးနွေးပွဲအပေါ်မှာနိုင်ငံရေးစစ်ရေးလေ့လာသူတဦးကတော့သူ့ရဲ့အမြင်ကိုခုလိုပြောပါဗျ။ကြည့
်ရတာကတော့တရုတ်ဖက်ကမဖြစ်ဖြစ်အောင်ကြိုးစားနေတဲ့ကြောင့်စိတ်မောနေကုန်ရတယ်။သူတို့ထက်လာပြီးပြရလဲပါနေတာပေါ့ဗျာဒါပေမဲ့လူနှစ်ဖက်ရဲ့သဘောထားအမိထားယက်တိကျဒါပြီးဘူးတရုတ်ကတိတိချာချီလေးဝင်မြတ်လို့ဒီလိုနဲ့သူယက်တိကျကြောင်းသွားနိုင်မှာကိုကန့်ရဲ့အချိန်မီရရရကိုကန့်ကအယူအဆဆုံးဖွဲ့ဖြစ်နေတာတော့မှသူယက်တိကျကိုလေးလေးမမပါဝင်နိုင်ကဲဆွဲထားရလို့ကျွန်တော်သုံးသပ်တယ်ဆိုတော့တစ်ဖက်ကစစ်ကောင်စီကတော့ထုံးစံတိုင်းနဲ့အားကိုးနဲ့စီကြည့်ဝင်တော့ရတဲ့မြအပေါ်ကြီးဒီလိုဖြစ်ပေါ်ရတာဒီတော့ပြည်ပြည်မီးဆက်သေးဘူးလို့ပြောမယ်နေစက်ကုန်တယ်ပြောင်းပွင့်နိုင်မှုလောက်ကိုပဲအတော်ကြူထားရမယ်ပုံရှိပါတယ်တတိယကလည်းတူဝါနေတဲ့အချိန်မီမနဲ့ပို့ပြီးတော့နီးဆက်လာခြင်းတော့သူရဲ့အကောင်းကိုကျွန်တော်ပြောရတော့ပါမယ
်ပြည်ရေးစီရေးပြည်ပခါကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လိုလာတယ်လို့ MNDAA ကပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကထုတ်ပြန်ခဲ့ပြီးတဲ့နောက်အခုလိုတွေးဆဖို့ဖြစ်လာတာပါဒီဇင်ဘာလဆန်းကထုတ်ပြန်တဲ့ MNDAA ရဲ့ကြေညာချက်မှာဒီဇင်ဘာ3ရက်နေ့ကစပြီးတော့သူတို့ဘက်ကထိုးစစ်ဆင်တိုက်ခိုက်မှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံရဲ့ဂျောင်းဝင်စစ်ဆက်မှုအောက်မှာလာရှိုးအပါဝင်သက်ဆိုင်ရာကိစ္စတွေကိုတွေးဆဆွေးနွေးဖြေရှင်းနိုင်မယ်လို့ယူဆတဲ့အကြောင်းပြောဆိုထုတ်ပြန်ထားတာပါ။ဒါပြင်မြန်မာနိုင်ငံအနှံ့စစ်တပ်ရဲ့ဝေဟင်တဲ့မြေပြင်ထိုးစစ်တွေကိုရပ်ဆိုင်းပေးဖို့လည်းတောင်းဆိုထားပါတယ်။ဒါပေမဲ့နိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့ကိုလိုလားပေမဲ့လည်းကိုခုခံကာကွယ်ခွင့်ကိုတော့အရင်တိုင်းဆက်ပြီးဆွဲကင်ချမယ်လို့ MNDAA ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းရခိုင်တပ်တော် AA TNLA တအောင်းတပ်ဖွဲ့တွေနဲ့ဆွေးနွေးဖို့စစ်ကောင်စီဘက်ကပြင်ဆင်ထားတယ်လို့သတင်းတွေထွက်တာရှိပေမဲ့လည်းကြားကိုသိကြအတိမပြုနိုင်သေးပါဘူး။ဒီဆွေးနွေးပွဲဖြစ်မလာခင်တရုတ်ဘက်ကမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ရခိုင်တပ်တော် AA နဲ့ဒီပြီးခဲ့တဲ့ဒီဇင်ဘာလ1ရက်နေ့နောက် TNLA အဖွဲ့တွေကတော့ဒီဇင်ဘာ10ရက်နေ့ကချင် KIA အဖွဲ့နဲ့ဒီဇင်ဘာ17ရက်နေ့တွေမှာတွေ့ဆုံခဲ့တာရှိသလိုမြောက်ပိုင်းအဖွဲ့ဝင်မဟုတ်တဲ့ဝါအဖွဲ့နဲ့တော့ဒီဇင်ဘာ3ရက်နေ့ကတွေ့ဆုံတာတွေရှိခဲ့ပါတယ်။စီးရင်နဲ့ကုံသွေးရေးမှာအချက်ချာကြတဲ့လာရှုမျိုးကိုတိမ့်ပိုက်အုပ်ချုပ်နေတဲ့ကိုကန့် MNDAA အဖွဲ့အပေါ်တရုတ်ရဲ့ဖိအားတွေရှိနေချိန်မှာအခုလိုတရုတ်နိုင်ငံမှာစစ်တပ်နဲ့ MNDAA ကိုယ်စားလှယ်တွေတွေ့ဆုံကြမှာပါ။တရုတ်ရဲ့စီးပွားရေးအကျိုးစီးပွားအများပြားရှိနေတဲ့လာရှုမျိုးကို MNDAA ကတိမ့်ပိုက်ခဲ့ပြီးတဲ့နောက်စစ်တပ်ကအဆက်မပြေလေကြောင်းကပုံကျဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။တရုတ်မြန်မာနယ်စပ်ကုံသွယ်ရေးထိခိုက်မှုတွေရှိနေတဲ့အချိန်မှာတရုတ်ဘက်ကသူတို့အကျိုးစီးပွားတွေကိုကာကွယ်နိုင်ဖို့လာရှုကိုတိမ့်ထားတဲ့ကိုကန့်တပ်တွေအပေါ်မှာဖိအားပေးတာတွေလည်းရှိခဲ့တယ်လို့လေလာသုံးသပ်သူတွေကပြောဆိုကြပါရဲ့ရှင်။